်ယုံကြည်တဲ့အရာကတော့ဒီမိုကရေစီစနစ်တင်တုံးတဲ့နိုင်ငံတစ်နိုင်ငံမှာဆိုလို့ရှိရင်လွတ်လပ်စွာပြောဆိုဟောပြောခွင့်စာရေးသားခွင့်အမှုပညာကိုလွတ်လပ်စွာဖန်တီးခွင့်လွတ်လပ်စွာစီတမ်းနေတဲ့ခွင့်လွတ်လပ်စွာကိုယ်ခွင့်ခွင့်ငြင်းငြမ်းစွာအတူရှင်တွဲနေထိုင်ခွင့်တွေရှိတင်တယ်လို့ယုံကြည်တယ်ကျွန်တော်တို့ဒီပြည်သူတွေတဲ့ကခံစားနေရတဲ့ဟာတွေကိုလွတ်လပ်စွာပြောဆိုခွင့်ရှိမှသာလျှင်ပြည်သူတွေရင်ထဲမှာပါရရှိလဲဆိုတာကိုသိနိုင်နိုင်မယ်လို့ကျွန်တော်ထင်တယ်။ပြင်းစားလွတ်လပ်ခွင့်လို့ဟာမျိုးပေါ့နော်။ရှိတယ်နဲ့လို့ကျွန်တော်အနေနဲ့ယုံကြည်တယ်။ဘာဖြစ်လို့လဲဆိုတော့မီဒီယာဒီအစိုးရကို check and balance လုပ်တဲ့ mechanism တစ်ခုလို့ယုံကြည်တယ်။ဘလို့ဒီမှာတော့တစုံတစုသောအတိုင်းအတာဖြစ်နေပြီလို့ကျွန်တော်ယုံကြည်တယ်။နောက်ထပ်ဆက်လွတ်လပ်ခွင့်ညံ့တယ်ဆိုတော့မသိသေးဘူး။နောက်ပြီးတော့အားလုံးရဲ့ဒီကြတဲ့အတိုင်းပဲကျွန်တော်နိုင်ငံမှာစင်စာတွေအများများတဲ့အတွက်ကြောင့်မလို့ပညာရှင်တွေရဲ့လွတ်လပ်စွာဖန်တီးခွင့်မရှိတဲ့အခါမှာဒီပညာရှင်တွေရဲ့အဆင့်တန်းတွေကကျလာတယ်အခုဆိုလို့ရှိရင်ဟာတာကားတွေပဲသူတို့ရိုက်နေရတယ်အမှုပညာဆိုတာကျွန်တော်တိုင်းတဲ့အဆင့်တန်းတစ်ခုပဲလေအဲ့တော့ဒီလူပညာကိုလွတ်လပ်စွာဖန်တီးခွင့်ကျွန်တော်စီမှာရှိတယ်နောက်လွတ်လပ်စွာစီကံနေလဲခွင့်အဲ့ဒါလည်းဒီမိုကရေစီခွင့်ရတစ်ခုလို့ကျွန်တော်အနေနဲ့မြင်တယ်ဒီလူတွေကိုအထူးကအနောက်ရှက်ပေးတာမဟုတ်ဘဲနဲ့ငင်းငန်းစွာစီတံလှည့်လေဆနာပြတာမျိုးဆိုရင်ကျွန်တော်အနေနဲ့လုတ်ခွင့်ရှိတင်တယ်လို့စတယ်။နောက်ပြီးတော့လက်စွာကိုယ်ခွင့်ခွင့်အဲ့တော့ကျွန်တော်တို့အနေနဲ့ Democratic Society တခုမှလုတ်လက်စွာကိုယ်ခွင့်အဲရှိတင်တယ်။နောက်တစ်ခုကတော့ငင်းငန်းစွာဒူရှင်တွဲနေထိုင်ခွင့်ဆိုလို့ရှိရင်ကချင်ပြည်နယ်မှာကျွန်တော်တို့တိုင်းကအချင်းချင်းတွေတိုက်နေကြတယ်။ခုလည်းဒီငင်းငန်းစွာအဒူရှင်တွဲနေထိုင်ခွင့်ရမရသေးဘူး။နောက်ပြီးတော့ပညာရေးဟာအရင်ကြီးကြီးတယ်ဆိုကျွန်တော်ယုံကြည်တယ်။ကျွန်တော်နိုင်ငံမှာပညာရေးစင်တန်းနဲ့အကျလာတယ်နဲ့အတူတခြားအားလုံးကအဆင့်ကြီးကနှိမ့်ချသွားတယ်။ဥပမာပြည်내ဒီမှာတိုင်းသားတွေကစစ်ပွဲတွေကြောင့်မလို့စုပူတောင်းကျမှုတွေကြောင့်မလို့ပညာရေးကိုကောင်းကောင်းမတင်ကြဘူး။လူတစ်ယောက်ကပညာမတက်လို့ရှိရင်လူတူရဲ့အတွေးခေါ်အမျိုးအမြင်တွေကလည်းနှိမ့်ချသွားတယ်။အဲ့တော့သူတို့ရဲ့အဆင့်တန်းတွေကိုမြင့်တင်ဖို့အတွက်ပညာရေးကဒီကြည့်တယ်လို့မြင်တယ်။နောက်ပြာဥပဒေဆိုမှုရင်အားလုံးလည်းပြီးတဲ့အချိန်ပဲဒီတည်င်းလေးလည်းကြာကြာနေရတယ်။အော်ကျွန်တော်နိုင်ငံမှာတရားဥပဒေဆိုမှုရင်မရှိသေးဘူး။အချို့ဥပဒေတွေကလောလောဆယ်ဖြစ်ပျက်နေတဲ့အခြေအနေတွေနဲ့စီလျော်တော့ဘူး။ဥပမာ electronic ဥပဒေလိုဟာမျိုးအော်ဟို email လေးတစ်ခုရှိအောင်နဲ့ကျွန်တော်တို့ထောင်ချလို့ရမှာလား။အဲ့လိုမျိုးမစီလျော်တဲ့ဥပဒေတွေကိုပြင်ဆင်နေတယ်။ဥပမာသူနာတင်ရင်နဲ့ပတ်သက်တဲ့ဥပဒေနောက် internet နဲ့ပတ်သက်တဲ့ဥပဒေအလိုဥပဒေကိုကျွန်တော်စီမံမရှိသေးဘူး။အဲ့တော့ဒီနိုင်ငံတော်တကြီးထူထောင်လို့မယ်ဆိုလို့ရှိရင်အဲ့လိုဥပဒေအသစ်တွေရှိဖို့အများကြီးလိုအပ်တယ်။နောက်စေပါတီပဲတက်တဲ့တိုင်းပြည်အတွက်ကောင်းအောင်လုပ်တဲ့ပါတီကိုပဲထောက်ခံမယ်။အခုနောက်ဆုံးပြောချင်တာကတော့နိုင်ငံရေးလုပ်နေတဲ့ပါတီတွေကျွန်တော်တို့အားလုံးပေါ့နော်။အားလုံးကဒီမိုကရေစီစနစ်မှာလှုပ်လှေလှုပ်ထရှိတဲ့အလေးအကျင့်တွေအတိုင်းလှုပ်သွားကြမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီစနစ်ကြီးဟာပုံပြင်းနဲ့ဒီမိုကရေစီနိုင်ငံတော်ကြီးဖြစ်လာမယ်လို့ကျွန်တော်အနေနဲ့ယုံကြည
်အပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။